အမေရိကန်ရွေးကောက်ပွဲကိုနိုဝင်ဘာ3ရက်မှာကျင်းပတော့မှာမို့ကြံ9ရက်အတွင်းဘသူ့ကိုမဲထည့်ရမယ်ဆိုတော့မဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်ရောက်ရှင်ပြိုင်မဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့တူတနင်္ဂနွေနေ့မှာလည်းအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တွားရောက်နေပါတယ်။ဒီပြည်နယ်လေးတွေမှာ electoral votes လို့ခေါ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ကနည်းပေမဲ့ရွေးကောက်ပွဲအတွက်အနိုင်ရှုံးမဲဆုံးဖြတ်ရမှာတိတ်ကိုအရေးပါတာပါ။သမ္မတ Trump ရော Joe Biden မှာသူတို့အရွေးခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ290ရဖို့အတွက်ကြိုးစားနေကြတာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းက Trump ဟာ Democratic Party ကပြန်ပစ် Hillary Clinton ကို New Hampshire ပြည်နယ်မှာကိုယ်စားလှယ်မဲ၄မဲနဲ့ကတ်ရှုံးခဲ့တာဖြစ်ပေမဲ့ Maine ပြည်နယ်မှာတော့သူအနိုင်ရခဲ့တာပါ။သမ္မတ Trump ကသူ့ကိုထောက်ခံသူအများပြားတက်ရောက်တဲ့လူလူစုဝေးဝဲရနဲ့မဲဆွယ်နေချိန်မှာ Democratic Party က Joe Biden ကတော့လူနည်းနည်းပဲတက်ရောက်တဲ့ပွဲမျိုးကိုသာလှုပ်ဆောင်နေပြီးများသောအားဖြင့် computer online ကနေပဲဓာတ်ရိုက်ထုတ်လွှင့်သလိုအခုတနင်္ဂနွေနေ့ညဘက်မှာလည်း online ကနေကျင်းပတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွယ်မိန့်ခွန်းပြောကြမှာဖြစ်ပါတယ်